စကိုင်းတိုင်းဟိုမင်းကနေမုံရွာကိုထွက်ခွာလာတဲ့အောင်ဆိုးမိုးကျော်အမြန်ရင်နစ်မြုပ်ခဲ့ရမှာလိုက်ပါသွားတဲ့လူထက်ဝက်နီးပါးပျောက်ဆုံးနေစေဖြစ်တယ်လို့အော်တိုဘလာ16ရဲ့နေမှာတော့လေရင်ရေရင်အဓိကအစိတ်ပိုင်းတချို့ကိုဖော်နိုင်ခဲ့ပြီလို့စကိုင်းတိုင်းကေဇေးရင်းနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကပြောပါတယ်အဲ့ဒီမှာလဲအလောင်းတွေထပ်မံတွေ့ရှိခဲ့တာကြောင့်ဆယ်ယူရရှိတဲ့အလောင်း55လောင်းရှိသွားပြီလို့ဆိုပါတယ်အကြောင်းစုံကိုမအေးမှာပြောပြပေးပါလိမ့်မယ်ခင်ဗျာ
စကိုင်းတိုင်းဟ ோம் မလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခရီးသည်300ထက်မနည်းတင်ဆောင်လာတဲ့အ мян ရေရင်ဟာကဏီမြို့နယ်မိချောင်းတွင်းကျေးရွာနီးမှာနှိမ့်ုပ်ခဲ့တာပါနီးဆက်ရွာကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိဟိတအဖွဲ့တွေနဲ့ကဲဆယ်ရေးလုပ်သားတွေကကဲဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့တာပါအောက်တိုဘာလ19ရက်နေ့ညမှာတော့ရေရင်ရဲ့အဓိကအစိတ်ပိုင်းတစ်ချို့ကိုဆယ်ယူနိုင်ခဲ့တာကြောင့်ဆယ်ယူရရှိတဲ့အလောင်းရေအတွက်တိုးလာတယ်ဆိုပြီးသခိုင်းတိုင်းကဲဆယ်ရင်းနဲ့ပြည်လည်နေရာခြားထားရေးဦးစီးဌာနရဲ့ညွှန်ကြားရေးမှူးဦးစဝီလီဖရန့်ကပြောပါတယ်
။ဟုတ်ကဲ့အခုရှင်ကျွန်တော်အပါသုံးကမ်းပေါ့အပါ1 2 3ပေါ်တဲ့အနေထားမှာတော့10လောင်းရတယ်ဗျဟုတ်ကဲ့
။ဟုတ်
တော့အလောင်းတော့အခုကျွန်တော်တို့ဟိုတော့ပေါ့55လောင်းတော့ရှိပါကြီးရဟုတ်ကဲ့ဟုတ်ကဲ့။ဟိုသူကဒိုင်းလို့ပေါ်တာပေါ့နော်ဒစီလုံးမှပြီးတော့ပေါ်ဖို့ကလည်းမဖြစ်နိုင်ဘူးတော့အဲ့တော့မနေ့တော့ပင်ပိုင်းပေါ်လာတာအခုပင်ပိုင်းကိုထလိုက်ပြီးတော့ခေါင်းပိုင်းကိုပြန်ပေါ်တော့ခေါင်းပိုင်းကအပအပေါ်ထက်ကိုအခုပေါ်လိုက်တာပေါ့နော်မနေ့ကတော့အပဒုတိယရဲ့ခေါင်းပိုင်းအရှိပိုင်းလေးပေါ့အရှိပိုင်းရဲ့ပေါ်ပြီးတော့ကုန်တော့ဖြစ်ပါကြီးလ
ား
အခုအပလေးကန်းပြန်တာပေါ့နော်အဲ့ဒီလေးကန်းလေးကဟိုဘယ်လောက်ကြာမလဲတော့မသိသေးဘူးပေါ့ဗျာဟုတ်ကဲ့မနေ့ကတော့သိရပါပြီဟုတ်ကဲ့
ကင်းတိုက်နယ်ဆေးရုံကဒေါက်တာအေးဝင်းကတော့အလောင်းတွေကိုထပ်ပြီးတော့ယူထုတ်ဖို့အတွက်မီးရောင်အခက်အခဲတွေကြောင့်နောက်ရက်တွေမှာဆက်လက်ဆဲထုတ်ရမယ်လို့ဆိုပါတယ်
။တော်တော်ကြီးမောင်းနေပြီအဲ့မှာမီးရင်အခက်အခဲရှိတဲ့အတွက်ကြောင့်မို့ဟိုဟာနောက်ရက်တွေကျမှကျဲအလောင်းတွေပါရင်ထပ်ပြီးတော့ယူရမယ်ရှင်။ဒီနေ့ကတော့တိတ်လိုက်ပါပြီ။ပြန်နေနိုင်ပါလိမ့်လေရှင်အခုကမပြီးသေးပါဘူးမနက်ဖြန်ဆက်လုပ်ရအောင်ပါ။အလောင်းဆယ်လောင်းပြန်ဆယ်လောင်းမှရှင်းဆယ်လောင်းကဘိုင်းရှင်ပေါ်သွားပြီ။ဟုတ်ပါယောက်ျားလေးလောင်းတစ်လောင်းပဲပါတယ်ကျွန်တော်အမျိုးသမီးလောင်းနေပြီ။အဝယ်10လောင်းမှာမတော်ဖို့ပေါ်ပြီးဆက်တွေ့ရ10လောင်းမှာကြာ။နေက45လောင်းနဲ့အခု10လောင်းနဲ့55လောင်းရှင်
။ဟုတ်ကဲ့။
လောင်းရတဲ့ဟာ။ဟုတ
်။ကင်းတိုက်နယ်ဆေးရုံကဒေါက်တာအေးဝင်းကတော့ဆေးယူနိုင်ခဲ့တဲ့အလောင်းတွေအပြင်တခြားနေရာကိုရောက်ရှိသွားတဲ့အလောင်းတွေလည်းရှိနေတယ်လို့လည်းဆိုပါတယ်
။ရှင်တော်ညကအောက်ကြီးဆိုဂျိုမကွေးတိုင်းထဲကို5လောင်းလောက်မျောပါသွားတယ်လို့သိရတယ
်။အခုလိုမျိုးရေရင်နှိမ့်ုပ်ခဲ့တာဟာခရီးသည်တွေကိုလိုအပ်ထားတဲ့ပို့ပြီးတင်ဆောင်လာတာဖြစ်တယ်လို့ကုန်တွေကလည်းများလာကြောင်းနေမြောက်ရတာဖြစ်တယ်ဆိုပြီးရေရင်နဲ့ပတ်သက်သူ၄ဦးကိုထိမ့်သိမ်းထားပြီးရေရင်မောင်းသူကိုလည်းဝရမ်းထုတ်ထားကြောင်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကပြောပါတယ်ဒီရေရင်တိမ့်မောက်မှုကြောင့်ပျောက်ဆုံးသေဆုံးသွားကြတဲ့အထက်မှာသခိုင်းတိုင်းအတွင်းမှာတာဝန်ကျနေတဲ့ဆရာဆရာမတွေကျန်းမာရေးဝန်ထမ်းတွေအဝေးတင်ကျောင်းသားကျောင်းသူတွေဒေသရင်းမှာနေထိုင်ကြတဲ့ပြည်သူတွေလည်းပါဝင်လာပါဒီအတွက်ဒီလိုနောက်မဖြစ်အောင်ခီးသည်တွေဘက်ကရောမော်တော်ကိုကြီးကြပ်သူတွေဘက်ကပါသတိထားကြဖို့လိုတယ်ဆိုပြီးဒေါက်တာအေးအေးဝင်းကပြောပါတယ်
ဝင်နေအားနဲ့ညဖို့ပေါ့နော်ဝင်နေအားနဲ့ညဖို့နောက်ဆက်ကြခီးကြတယ်ကလည်းထိမ့်ထိမ့်ထိမ့်ထိမ့်နဲ့ပါဗျာဟိုကိုရောက်ရင်ပြီးတော့ရောက်ရင်ပြီးတော့ဘာနေနေဆိုပြီးတော့မလိုက်ဖို့တော့လိုတယ်ဗျမော်တော်တင်နိုင်တာတက်ကိုပို့ပြီးတော့ကိုယ့်အကူကိုယ့်အတက်ကိုချင့်ချင်ပြီးတော့လည်းလိုက်ဖို့လိုတယ်နောက်မော်တော်ဒီမှာလည်းတိကျက်ဖို့လိုတယ်ပေါ့ဝင်ဖို့တင်လာတယ်ဘာညာဆိုရင်စကန်နေဟိုပါပေါ့ဒီစကန်မျိုးတွေမျိုးတွေအားလုံးကလည်းတိကျက်ဖို့လိုတယ်လို့ထင်တာပေါ့ဗ
ျသခိုင်းတိုင်ဟ ோம் မလင်းကနေထွက်လာတဲ့ရေရင်ဟာအော်တိုဘာလ15ရက်နေ့ကတိမ်းမောက်ခဲ့တာဖြစ်ပြီး9ရက်ကြာတဲ့အထိရေရင်ကိုအပိသက်ဆေးယူနိုင်တာမျိုးတွေတော့မရှိသေးပါဘူး။ဒါအပြင်ရေရင်တိမ်းမောက်ချိန်ကစလို့စနစ်ကျတဲ့ကယ်ဆယ်ရေးလုပ်ငန်းတွေအားနည်းနေတာကြောင့်လည်းအသေးပြောက်တွေများလာဖြစ်တယ်ဆိုပြီးသေဆုံးသူတွေရဲ့မိသားစုတွေကဆိုပါတယ်။သခိုင်းတိုင်းဝန်ကြီးချုပ်ကတော့ရေရင်တိမ်းမောက်ချိန်ကစလို့နှစ်ချိန်ခန့်လာရောက်ပြီးကြီးစုတာတွေရှိခဲ့ပါတယ်။သခိုင်းတိုင်းဟ ோம் မလင်းကနေထွက်လာတဲ့ရေရင်ဟာအော်တိုဘာလ15ရက်နေ့မှာနှိမ့်ုပ်ခဲ့တာဖြစ်ပြီးလူ300ထက်မနည်းကိုတယ်ဆောင်လာတာဖြစ်တယ်လို့လဲမြန်မာမိသက်အဖွဲ့ကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ရှင်။